တိုင်းပြည်တစ်ပြည်တိုးတက်ဖို့အတွက်သတင်းအချက်အလက်မှန်ရရှိရေးဟာအလွန်ကိုအရေးပါတယ်ဆိုတာကမ္ဘာသမိုင်းမှာအထင်ရှားပါဒီလိုသတင်းအချက်အလက်တွေရဖို့သတင်းတောက်တွေလိုလလက်သွားလာလှုပ်ရှားခွင့်ရဖို့ကလည်းအလွန်အရေးပါလာပါတယ်ဥပမာအပြင်16ရာစုလောက်မှာကတည်းကဗြိတိရှ်တွေဟာကမ္ဘာရရကသတင်းအချက်အလက်တွေစွန့်စားရှာဖွေစုဆောင်းသိရှိနေခဲ့ပါပြီဒါကြောင့်အာဖရိကမှာစိန်ထွက်တဲ့အကြောင်းမြန်မာပြည်မှာကျွန်းသစ်ဗရမျာထွက်တဲ့အကြောင်းစသဖြင့်ကမ္ဘာပေါ်ကဘယ်နေရာမှာဘာထွက်တယ်ပါရှိတယ်ဆိုတဲ့သတင်းအချက်အလက်တွေသိတဲ့အတွက်ကမ္ဘာကြီးမှာလှည့်လည်သွားလာနေပဲချက်ထွင်ပြီးသူများနိုင်ငံတွေထက်ရှေ့ရောက်သွားခဲ့ပါတယ်။အဲဒီလိုသတင်းအချက်အလက်တွေရဖို့ဗြိတိရှ်လူမျိုးတွေဟာကမ္ဘာအနှံ့လွတ်လွတ်လပ်လပ်သွားလာခဲ့ကြပါတယ်။စွန့်စွန့်စားစားသတင်းအချက်အလက်တွေစုဆောင်းခဲ့ပါတယ်။ရလာတဲ့သတင်းအချက်အလက်ကိုသူ့နိုင်ငံမှာပြန်ဖြန့်ပြီးအသုံးချပါတယ်။သတင်းအချက်အလက်မသိတဲ့သတင်းနောက်ကျခဲ့တဲ့တိုင်းပြည်နယ်လူမျိုးတွေကခံလိုက်ရပါတယ်။ခက်တဲ့ကမ္ဘာသမိုင်းမှာဆိုရင်သတင်းအချက်အလက်ကပို့ပြီးတော့အရေးပါလာပါတယ်။ပြောမယ်ဆိုရင်နိုင်ငံတကူမွေးဖွားခြင်းပြန်လည်တိဆောက်ခြင်းဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ခြင်းတွေမှာသတင်းချက်လက်များများနဲ့မြန်မြန်ရလေပို့ပြီးအောင်မြင်တိုးတက်လေဖြစ်ပါတယ်မြန်မာနိုင်ငံဟာလွတ်လွတ်လပ်လပ်သတင်းစုဆောင်ရယူခွင့်တွေကန့်သက်ခံထားရသတင်းစာရုပ်မြင်သံကြားရေဒီယိုကန့်သက်ပိတ်ပင်ချုပ်ချယ်ခံထားရတဲ့အခြေအနေတွေကြောင့်ကမ္ဘာနဲ့ရှင်ရင်သတင်းချက်လက်နောက်ကျတဲ့နိုင်ငံဖြစ်နေပါတယ်ဒီနေရာမှာဥပမာအနေနဲ့ပြောရရင်လွန်ခဲ့တဲ့9နှစ်6နှစ်လောက်ကမမပြည်မှာကြက်သွန်တွေဈေးကွက်ပြက်ပြီးလွှင့်ပြရတဲ့အခြေအနေတစ်ခုဖြစ်ခဲ့တာနဲ့ပတ်သက်လို့အထက်ညာကကြက်သွန်ကုန်သည်ကြီးတူဦးနဲ့အင်တာဗျူးလုပ်တဲ့အခါမှာကျွန်တော်ကဦးလေးရေအဲ့ဒီကြက်သွန်ဖြူတွေကိုအမုံလုတ်ထားတာပလင်းသေးသေးတစ်ပလင်းကိုအမေရိကန်မှာ6ဒေါ်လာလောက်ပေးခွဲရတယ်လို့ပြောပြတော့သူက
ကြက်သွန်ဖြူအမုံလုတ်တယ်ဆိုတာကျွန်တော်တော့ဘူးမှကြားဘူးတော့ဘူးသူကမပြည့်စုံတဲ့ခါကျဘူးမှကြားဘူးတော့ပိုးတော်လုတ်ချင်တာပေါ့ဗျာသူကမလုတ်တတ်တော့ဘယ်လိုလုတ်သွားရမလဲအဲ့ဒီကြီးကြီးသားကြီးရှိတယ်လူချင်တာပေါ့ဗျာ
ဒီတော့ကျွန်တော်သတိထားမိတာကကြက်သွန်ဖြူအမုံရှိတယ်ဆိုတဲ့သတင်းကိုသိဖို့ပထမဆုံးလိုအပ်တာပါလားဆိုတာပါအဲ့လိုရှိချောင်းကိုသိပြီးမှနောက်တစ်ဆင့်ကအဲ့ဒီပစ္စည်းဘယ်လိုလုပ်ရမလဲဈေးကွက်ဘယ်လိုရှာရမလဲဆိုတဲ့နည်းပညာပိုင်းအဆင့်တွေပါဒါကြောင့်သတင်းနဲ့နည်းပညာခေတ်ရောက်နေတဲ့ကမ္ဘာကြီးမှာမြန်မာနိုင်ငံသားတွေနောက်ကျကြံနေရင်မဖြစ်တော့ဘူးဆိုတာပါပဲဒီလိုသတင်းမှန်ရဖို့ဟာတိုင်းပြည်ကိုအုပ်ချုပ်ခွင့်ရတဲ့သူတွေရဲ့အမျှော်မြင်နဲ့အများကြီးသက်ဆိုင်နေတာတွေ့ရပါတယ်မြန်မာနိုင်ငံမှာသတင်းစာကိုမင်းနှုံးမင်းလက်ထက်မှာစထုတ်ခဲ့ပြီးအဲ့ဒီအချိန်မှာသတင်းစာလွတ်လပ်ခွင့်ပေးခဲ့တယ်လို့မှတ်တမ်းတွေကဖော်ပြပါတယ်။ဒါနဲ့ပတ်သက်လို့အမျိုးသားစာပေဆိုရှင်ကဗျာဆရာကြီးကိုလေးအင်းဝကုံကြီးက
ဘုရားရုံနာတော့ဖတ်တော့မင်းနှုံးမင်းကြီးကငါမတော့ငါကြောင်းကြီးကမ်းမိပြရတယ်မကောင်းရင်ငါမိပြရတယ်ကြောင်းကြီးဆိုပြီးတော့တမောင်ကြီးအပြစ်ပေးတာလေဗျာ။အဲ့ဒါကျွန်တော်တို့ကဗမာသတင်းစာအဲ့ဒါဂုံယူခဲ့တယ်ဗျာ။
အခုနောက်ပိုင်းမြမအတံမှာလည်းမူဝါဒရှိတာနဲ့ပတ်သက်လို့ဆရာကြီးကိုလေးအင်ဝါကုံကြီးကအခုလိုပြောပြပါတယ
်။ပြန်ကြဲကြီးကနေသတင်းစာတော်၎င်းရေဒီယိုတော်၎င်းရုပ်မြင်သံကြား TV တော်၎င်းမှာသူတို့က IEE policy ခိုင်တယ်။ I inform ပြန်ကြဲပေးရမြမအတံ E educate ပညာပေးရမြမအတံ And entertain ချော်ဗီပေးရမြမအတံဆိုအဲ့တော့ inform ဆိုတဲ့ပြန်ကြပြဘူးဆိုတာသူတို့လည်းသူတို့ policy သူတို့ရှိရတဲ့အကူအဲ့ဒီ policy ကိုသူတို့မကဲပြတ်ဘူးပေါ့ဗျာ
ဒါပေမဲ့နောက်ပိုင်းမှာတော့သတင်းမီဒီယာဟာပိတ်ပင်ကန့်သတ်မှုတွေနဲ့တခါကြုံရပြန်ပါတယ်ရလက်ကတော့ပြည်သူတွေအနေနဲ့သတင်းချက်လက်မရပဲခေနောက်ကြကြံခဲ့တာဖြစ်ပါတယ်အခုဆိုရင်2010နောက်ပိုင်းစစ်အစိုးရအပြည့်အဝအုပ်ချုပ်ရေးစနစ်ကနေရွေးကောက်ပွဲကျင်းပပြီးအနိုင်ရသူတွေနဲ့စစ်တပ်ပေါင်းအုပ်ချုပ်တဲ့အခြေအနေကိုပြောင်းလိုက်တဲ့အခါမှာမဖြစ်မနေသတင်းလွတ်လပ်ခွင့်တစုံတရာဖွင့်ခဲ့ရတာမြင်ရပါတယ်။ပုဂ္ဂလိကသတင်းစာတွေချန်နယ်တွေထုတ်ဝေခွင့်ရလာပါတယ်။ဒါပေမဲ့လည်းအဲ့ဒီသတင်းစာတွေချန်နယ်တွေရဲ့နောက်မှာစစ်တပ်ထိပ်ပိုင်းအရာရှိတွေနဲ့သူတို့မိသားစုဝင်တွေအာဏာရှိသူနဲ့ပေါင်းပြီးစီးပွားဖြစ်လာတဲ့ခရိုနီတွေပတ်သက်နေတာကိုလည်းတွေ့ရပါတယ်။ဘာပဲဖြစ်ဖြစ်မြမအလင်းကြေးမုံဆိုတဲ့အစိုးရအောက်ကသတင်းစာတွေပဲဖတ်နေရတာတဲ့စာရင်တော်တော်လေးတိုးတက်လာတယ်လို့ထောက်ပြသူတွေလည်းရှိပါတယ်။ဒါပေမဲ့သတင်းတောက်တွေလွတ်လွတ်လပ်လပ်သတင်းယူနိုင်ခွင့်အခွင့်အရေးကတော့ထိန်းချုပ်မှုအောက်မှာပဲရှိနေသေးတာတွေ့ရသလိုဒီအခြေအနေကိုဖောက်ထွက်ပြီးကန့်သက်ထားတဲ့နေရာတွေသတင်းသွားယူမယ်ဆိုရင်လည်းအန်ဒီရဲ့များလွန်းလာတာတွေ့ရပါတယ်။အဲ့ဒီပြင်အစိုးရနဲ့တပ်မတော်ကိုဝေဖန်ရေးသားတာတွေနဲ့ပတ်သက်လို့လည်းတရားစွဲထောင်ချခံရတဲ့အခြေအနေဖြစ်နေပါတယ်။ဒီလိုဖမ်းဆီးထောင်ချတာကိုလည်းဥပဒေနဲ့ညီစွန်းတယ်လို့ဆိုတဲ့အယူအဆကိုတပ်မတော်ဘက်ကရော NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တချို့ကပါခုခံပြောဆိုနေတာတွေလည်းတွေ့လာရပါတယ်။ဒီအခြေအနေဟာမဖြစ်သင့်ဘူးလို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကရှုမြင်ပါတယ
်။မြမပြည်တွင်းရေးကဏ္ဍမှာသတင်းအားဖြင့်၎င်းပွင့်လင်းမြင့်တာအောင်ဒီပြည်တွင်းစစ်ကြီးကိုရပ်ဖို့လိုအပ်တယ်ဆိုတဲ့သဘောနဲ့မီဒီယာတွေကထောက်ပြတဲ့ကဏ္ဍမျိုးမှာ တမလို့ဖက်ကဖန်နာစီတာလဲမလို့အပ်ဘူးအစိုးရအဖွဲ့က66ကဟာကြီးနဲ့အရေးယူတာလဲမဖြစ်အပ်ဘူ
းမြမသတင်းနဲ့မီဒီယာလောကဟာမလွတ်လပ်သေးဘူးလို့သတင်းစာဆရာတွေမီဒီယာသမားတွေကလည်းပြောဆိုထောက်ပြထားပါတယ်သတင်းမီဒီယာတွေနဲ့ပတ်သက်လို့ဝါရင်သတင်းစာဆရာကြီးဦးဝင်းတင်က RFA နဲ့အင်တာဗျူးတစ်ခုမှာအခုလိုအကြံပေးပြောဆိုခဲ့ပူပါတယ
်ဒီကလွတ်လပ်ခွင့်ဆိုတဲ့ပြဿနာကျွန်တော်ခင်ဗျာလောကရဲ့အရေးကြီးဆုံးလုပ်ငန်းမယ်လားအဲ့တော့ကျွန်တော်ဒီနေ့ဒီခါကြတော့လေကျွန်တော်နှစ်ပေါင်းများစွာကျန်တာချင်းဒီတက်တော်ဒီအနာချင်းဒီလက်အောက်တူကနေခဲ့ခါကြတော့ဒီသတင်းကလောက်ဖွင့်ဆိုတာကျွန်တော်ကဒီနေ့လဲကျွန်တော်ကိုအရေးကြီးဆုံးပြဿနာပဲ
ဒါပြင်သတင်းမီဒီယာတွေဆောင်ရွက်တင်တာနဲ့ပတ်သက်လို့လည်းဆရာဦးဝင်းတင်က
နောက်တစ်ခါတော့ဘာလဲဆိုတော့ကျွန်တော်ကလောကတွေကိုကြီးတဲ့ခါမှာတို့ကအမှန်တရားပဲကြီးတာဆိုတဲ့ဟာကိုအမြဲတမ်းပြောကြတယ်ဆရာဘာလဲကျွန်တော်ပြောချင်တာအမှန်တရားကြီးရေပြောလို့မရဘူးနော်ကျွန်တော်ပတ်ဝန်းကျင်မှာဒီချစ်ကြီးရဲ့အမှန်တရားကြီးကအများကြီးသွန်မှုနေတယ်နိုင်ငံကြီးအင်အားစုဒီဘက်ကဆိုတော့အစိုးရအင်အားစုဒီဘက်ကဆိုတော့စစ်တပ်တို့ဘာလို့ဆွေးနေထားရဆိုတော့သူလည်းလူပိုင်းချီကြီးရဲ့ဒဏ္ဍာရီရတဲ့သူတော့မတရားတဲ့ဟာကြီးကျွန်တော်ပတ်ဝန်းကျင်မှာအများကြီးကြီးတယ်အဲ့မတရားတဲ့အင်အားစုကြီးကလည်းမတရားတဲ့လူပိုင်းတွေကိုလုပ်နေကြတယ်အဲ့လိုဟာကြီးကြောင့်ကျွန်တော်ဟာအမှန်တရားဘက်ကရက်တည်တယ်ဆိုတာမပြီးရဘူးအမှန်တရားကိုဖော်တော့အမှန်တရားကိုကြိုက်ရမယ်အမှန်တရားကိုတိုင်းမှာဆိုရင်ဒီအမှန်တရားဆိုတဲ့ဟာကြီးဟာလားရောင်ကြီးသားတာလည်းသူ့လည်းပူးဝင်လာတယ်မယ်အဲ့တော့ကျွန်တော်တို့အမြင်နဲ့ပြောတယ်အခုကဘာမှဖြေစားနေတယ်ဟာလား Crusading Journalism ဆိုတာဟိုဖိလစ်ပိုင်ကဘာမှဖြေနေဖြေစားတယ်မက်ကီဝူဒ်ဘာမှဖြေဒီလိုနားချရာပဝင်းမှာရှိတယ်မတရားမှုကြီးမကောင်းမှုကြီးအဆိုးတရားကြီးအမှားတရားကြီးအဲ့ဒီဖိုတိုကြီးထိုက်ခိုက်တဲ့အတွက်ဒါဒရင်းသားတွေကိုခြေပြီးခါရဲဖြတ်ကြီးခါရဲဘုံခွဲခါရဲဒရင်းသားကြီးအတက်ခါရဲစသည်အဲ့လိုဒရင်းသားကြီးကအဲ့လိုကိုလုံးဝမယုံပါမယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်ဘုံကြီးမှာဖြစ်တဲ့မှာပေါ်ပေါက်ကနေဒရင်းသားအမျိုးသားပါလို့ဆိုတော့သူသိရင်ဂျန်နီဇင်ခေါ်တဲ့ဒါတိုက်ပွဲဝင်ဒရင်းသားများတာဖြစ်ပြီ။အဲ့တော့ဒရင်းသားကြီးများဟာတိုက်ပွဲဝင်သွားဖို့လူတွေအဲ့လိုမှသာနေဒီဒရင်းသားလောက်ခွင့်ပါလို့ဆိုတာကျွန်တော်ရနိုင်မယ်လို့ကျွန်တော် anyway စားတယ်လို့
ဒါတွေကတော့ဝါရင်သတင်းစာဆရာကြီးဦးဝင်းတင်မကွက်လွန်ခင်ပြောသွားတဲ့စကားတွေပါလူသတင်းလူချင်းဆောင်ဆိုတဲ့မြမစကားပုံအတိုင်းလူအဖွဲ့စည်းတွေမှာဖြစ်နေတာကိုသတင်းလောကကမှန်မှန်ကန်ကန်သိဆောင်ပေးခြင်းဟာလူအဖွဲ့စည်းရဲ့တိုးတက်မှုကိုဖြစ်စေပါတယ်21ရာစုမှာဒီမိုကရေစီနိုင်ငံတော်တစ်ကိုတည်ဆောက်ဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံအနေနဲ့ဆိုရင်စတုဒ္ဓမန္တန်လို့ပြောတဲ့သတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်ရရှိရေးကအဓိကအခန်းကဏ္ဍတစ်ခုဖြစ်တယ်လို့လည်းပြောဆိုသုံးသပ်ကြပါတယ်ခင်ဗျာ